ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာထိုင်းဝန်ကြီးချုပ်ထိုင်းလွတ်တော်ထိပ်တန်းခေါင်းဆောင်အနေနဲ့အတူထိုင်းအမျိုးသားလူ့အခွင့်အရေးကော်မရှင်ထိုင်းရှိနေများကောင်စီတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအဆူဆွဲခံအထိမ့်သိမ်းခံထားရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးအရေးဆွေးနွေးဖို့မြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥပဒေပညာရှင်တွေနဲ့မှုကင်းကျွမ်းကျင်သူတွေကိုပါသွားရောက်ကြတာဖြစ်ပါတယ်အသေးစိတ်ကိုမတ်ဆုမွန်ကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံတကာကနေစိတ်ဝင်စားပြီးတော့ဟိုးလေးတကြော်ဖြစ်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလူသက်မှုစုံစမ်းစစ်ဆေးတွေ့ရှိချက်ကိုထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစားမြန်မာသမ္မတဦးသိန်းစိန်စီတင်သွင်းအပြီးအခုလိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့အထူးကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိလာတာဖြစ်ပါတယ်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ24ရက်နေ့တနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာနဲ့တွေ့ဆုံခဲ့တယ်လို့ထိုင်းလွတ်တော်တာဝန်ရှိတဲ့သူတွေထိုင်းမျိုးသားလူ့ခွင့်ကော်မရှင်နဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့ဝင်ရှေ့နေဦးအောင်မျိုးတန်ကပြောပြပါတယ်
မနေ့ကညရောက်တာပါခင်ဗျ9နာရီကိုဘန်ကောက်က4 season holiday ကိုရောက်ပါတယ်ရောက်ချင်းမဲ့မြန်မာတန်ရုံအထူးခွင့်တဲ့တနင်္လာရောက်ပြပါတယ်ဒီအရက်ပတ်သက်လို့ဗမာပြည်အနေနဲ့အားလုံးလိုအပ်တာတွေကိုပံ့ပိုးကူညီသွားမယ်နောက်ပြီးတော့အာမန်ကရောက်တဲ့ကိစ္စလည်းအားလုံးကူညီပံ့ပိုးသွားမယ်လို့ပြောပါတယ်ဒီနေ့နေ့လယ်ပိုင်းကအကုန်တွေ့ကြပါတယ်မနေ့ပိုင်းမှာမြန်မာဖျားသွားဖူးပြတာနဲ့ဝန်ကြီးချုပ်နဲ့လည်းတွေ့ပါတယ်နောက်ထိုင်းထုတ်တော်ဥက္ကဋ္ဌနဲ့တွေ့ကြပါတယ်ကျွန်တော်တို့အထူးတန်ရုံဖွဲ့ရဲ့လူ့ခွင့်ရေးကော်မရှင်ရဲ့နောက်ပြီးတော့ဒီမှာဒီကပုဂ္ဂထနဲ့ပါလာတဲ့အဖွဲ့တွေနဲ့တွေ့ကြပါတယ်
လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့အဖွဲ့မှာပြည်ထောင်စုဝန်ကြီးအပါအဝင်ဥပဒေပညာရှင်တွေမှုကင်းစစ်ဆေးမှုဆိုင်ရာကျွမ်းကျင်ပညာရှင်တွေပါဝင်ပြီးတော့အမှုမှန်ပေါ်ပေါက်နိုင်ရေးထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိတယ်လို့ဦးအောင်မျိုးတန်ကပြောပါရတယ်
။အဲဒီမှာရှိနေဥပဒေနားလည်လို့ပါပါတယ်။တတ်တကံမှုကင်းရကျွမ်းကျင်တွေပါလာပါတယ်။ဒါပြင်မှာရခိုင်ကြီးရာအဖွဲ့တွေလည်းပါလာပါတယ်။အဲ့တော့အဲ့လိုပါလာတဲ့အဖွဲ့တွေမှာကျွန်တော်ကပြောတဲ့မှုကင်းကတော့မှုကင်းနဲ့ပတ်သက်တဲ့သူတို့သိလို့တဲ့ချက်ကလေးတွေကိုပေါ်ဖြစ်ပါတယ်ကျွန်တော်တို့မြင်မြင်ပါတယ်နောက်တစ်ခါဥပဒေရေးအသမာလေးကလည်းဥပဒေပတ်သက်လို့ကျွန်တော်တို့ရှိတဲ့ဒီကိစ္စတွေကိုပြောပါတယ်နောက်ပြီးတော့ဒီရဲ့ပိုင်းတင်းမှာပဲဒီကလေးတွေအမှန်ကန်ချက်မှုကိစ္စနဲ့ချက်မဲ့ဆိုရင်လည်းသူတို့အဖွဲ့တွေကနေဒီပူးပေါင်းပါဝင်လိုက်ဆောင်ပေးဖို့ဆိုတဲ့စကားကိုလည်းပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ပမာကြီးကမှတ်တမ်းတင်ထားတဲ့စာအုပ်ခတ်ထားပါတယ်အဲ့စာအုပ်ကိုကျွန်တော်တို့ပေးလိုက်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဘက်ကနေထပ်ပြီးတော့လိုအပ်တာပူတာလိုတာတွေကိုလည်းသူတို့နဲ့ပြန်လဲပြောပါသူတို့နေကလည်းဒီအမှုကိုအစီအမပြအများအားစောင့်ကြည့်နေပါတယ်။လူဝထာကလည်းပမာပြည်အစိုးရအနေနဲ့ပံ့ပိုးကူညီဖို့အားလုံးဆုံးဖြတ်ပြီးတာပါလို့ပြောပါတယ်
။မြန်မာလွတ်တော်ကိုယ်စားလှယ်တွေရဲ့အရေးတကြီးအဆိုတင်သွင်းထောက်ခံတောင်းဆိုမှုနဲ့မြန်မာလွတ်တော်ဘက်ကထိုင်းလွတ်တော်တာဝန်ရှိတဲ့သူတွေကိုအမှုမှန်ပေါ်ပေါက်ရေးတရားမျှတစွာစီရင်ဆောင်ရွက်ပေးဖို့တဝင်လွှာပေးဖို့တောင်းဆိုထားခြင်းလည်းဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကအထူးအလေးထားဆောင်ရွက်ပေးနေတဲ့အချိန်လူသက်မှုနဲ့ပတ်သက်ပြီးတော့အချင်းတောင်ထဲထိမ့်သိမ်းခံထားရတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုအခြေအနေကိုရှေ့နေဦးအောင်မျိုးတန်ကအခုလိုသုံးသပ်ပါတယ်
။အဓိကတော့ဗမာပြည်ဘက်ကဒီအခုနဲ့ပတ်သက်လို့စိတ်ဝင်စားနေတယ်။ဒီလိုရလဲစိတ်ဝင်စားတယ်။ဒါပေမဲ့ဒီဦးနဲ့ပတ်သက်လို့နှစ်ဖက်အမြင်တွေဆွေးနွေးကြပါတယ်။ဒီလူခွင့်ပွဲစီကလည်းသူတို့ဘက်ကအချပူတစ်ချက်နဲ့တက်တိုးလို့ပဲ။ဗမာပြည်ဘက်ကလည်းရရှိတဲ့တင်းမမှုတွေပြီးတော့သူချက်တွေကိုသိလိုတာတွေကိုမေးပြီးတော့ဆွေးနွေးကြပါတယ်။ဒီနေ့ကျွန်တော်တို့အောက်လွတ်တော်ဥက္ကဋ္ဌကြီးနောက်တကဝန်ကြီးချုပ်တွေနဲ့တွေ့တွေ့တဲ့အခြေအနေကိုသိရတာကတော့ဒီမှုနဲ့ပတ်သက်လို့ပို့ပြီးတော့ကောင်းမွန်တဲ့အလေးထားတွေရောက်လာတယ်လို့ပဲကျွန်တော်တို့သုံးသပ်ရပါတယ်ခင်ဗျာ
ကိုတောင်ကျွန်းကဗီတိရှခီးသွားနှစ်ဦးအသက်ခံရတဲ့အမှုမှာမြမရွှေပြောင်းလူသမားနှစ်ဦးကိုဖမ်းဆီးထိန်းသိမ်းစစ်ဆေးထားစဉ်အတွင်းနှိမ့်မှနှိပ်စက်မှုတွေရှိခဲ့ပြီးတော့အတင်းအဓမ္မဖြောင်းချက်ပေးဝန်ခံခိုင်းခဲ့တယ်ဆိုတဲ့စွဲချက်တွေကိုဖြေရှင်းပေးဖို့ကိုတောင်ကျွန်းလူသက်မှုကိုကင်တွယ်ဖြေရှင်းနေတဲ့ထိုင်းရဲတပ်ဖွဲ့ဒုတိယရဲချုပ်နဲ့အမှုလိုက်ရဲယာရှိတွေကိုထိုင်းလူခွင့်ရေးကော်မရှင်ကဆင့်ခေါ်ခဲ့ပေမဲ့လာရောက်ဖြေရှင်းချက်ပေးဖို့ပြတ်ကွက်ခဲ့တဲ့အတွက်ထိုင်းလူခွင့်ရေးကော်မရှင်ကနေပြီးတော့ဒုရဲချုပ်နဲ့အမှုလိုက်အရာရှိတွေကိုဖမ်းဆီးဖို့ထိုင်းရဲတပ်ဖွဲ့ရဲချုပ်ကိုစာပေးပို့ထားပါတယ်။တစ်ချိန်တည်းမှာပဲလူသက်မှုကိုအထောက်အထားခိုင်လုံစွာမတင်ပြနိုင်ဘူးဆိုရင်လူသက်မှုစွပ်စွဲချက်နဲ့အထိမ့်သိမ်းခံထားရတဲ့မြန်မာလူသမားနှစ်ဦးရဲ့ချုပ်ရဲယမန်ပြစ်သွားတဲ့အချိန်မှာတော့တရရှင်လွတ်နိုင်ခြင်းရှိပါတယ်။သူတို့နှစ်ဦးအတွက်မြန်မာတန်ရုံဘက်ကအာမခံရဖို့ကြိုးစားနေတယ်လို့အာမခံရပြီးရင်လည်းထိုင်းနိုင်ငံမြန်မာတန်ရုံရဲ့ထိန်းသိမ်းဆောင်ရှောက်မှုအောက်မှာနေထိုင်ရမှာဖြစ်ပါတယ်။တရခံအဖြစ်ဆွဆွဲခံထားရတဲ့မြန်မာအလို့သမားတွေဘက်ကအမှုပြီးပြတ်သွားတဲ့အထီးထိုင်းရှင်တွေကထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့အတူပူးပေါင်းပြီးလိုက်ပါဆောင်ရွက်ပေးမှာဖြစ်ပါတယ်ရှင်။